ဒီကံပြည်တော်စုအတွင်ဝင်းကိုစင်စစ်ဖျားရှိခိုးကြောင့်အတွင်ဝင်ရောက်ပစ်ခတ်တာကြောင့်ဝိပုစုတောင်းသူ6ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာပစ်ခတ်တဲ့သူဟာအမေရိကန်စစ်သားဟောင်းတဦးဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုပြောကြားလိုက်ပါတယ်။ရတပ်ဖွဲ့ကပစ်ခတ်လို့သေဆုံးသွားခဲ့သူတနတ်သမားဟာအသက်40အရွယ်ဝက်မိုက်ကယ်ဖေ့ချ်ဆိုသူဖြစ်တယ်လို့စုံစမ်းစစ်ဆေးရေးမှုတွေကတင်းနှင်းလာနေမှာပြောပါတယ်။သူဟာ1990ခုနှစ်တွေအတွင်းကအမေရိကန်စစ်တပ်မှာ6နှစ်လောက်မှုထမ်းခဲ့ပြီးတဲ့နောက်တက်စီကန်ဖောက်ဖျက်မှုနဲ့တပ်ကအထုတ်ခံခဲ့ရတယ်လို့ဆိုပါတယ်ပေရှာလူပြူအစွန်းရောက်သမားတွေအမေရိကန်ပြည်ထောင်စုအတွင်းအကြမ်းဖက်သမားတွေကိုစောင့်ကြည့်နေတဲ့အဖွဲ့ The South Then Poverty Law Center အဖွဲ့ကပေရှာ and empathy လို့ခေါ်တဲ့လူပြူလူမျိုးကြီးဝါဒီတေဂီတာအဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တယ်လို့ပြောပါတယ်သူနဲ့ဆက်နွယ်နေတဲ့လူမျိုးကြီးဝါဒီတွေကိုစောင့်ကြည့်နေတဲ့အကြောင်းလဲအာဏာပိုင်တွေကပြောပါတယ်ဒီပြစ်ခတ်မှုကိုပြည်တွင်းအကြမ်းဖက်မှုအဥပဒေအရစုံစမ်းစစ်ဆေးနေကြောင်းလဲပြောပါတယ်မယ်ဝကီမြို့နားမှာတနင်္ဂနွေနေ့ကဖြစ်ပျက်ခဲ့တဲ့ဒီအကြမ်းဖက်မှုမှာတခြားသူတွေပါဝင်ပတ်သက်နေလိမ့်မယ်လို့မယုံကြည်ကြောင်းတာဝန်ရှိသူတွေကပြောပါတယ်ရှင်